င်းလင်းမြန်မာမတော်တဆဖြစ်မှုတွေနဲ့နားလည်လွယ်မောက်မှုတွေကိုတားဆီးဖို့ရည်ရွယ်တဲ့စည်းကမ်းသတ်မှတ်ချက်တွေအပေါ်တရုတ်အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတွေကကိုယ်စားလှယ်တွေအပါအဝင်ဒေသတွင်းရေကြောင်းဆိုင်ရာဆွေးနွေးပွဲတစ်ခုကိုတက်ရောက်တဲ့ကိုယ်စားလှယ်တွေသဘောတူခဲ့ကြပါတယ်။တရုတ်နိုင်ငံရှေ့ပိုင်းကစည်းကမ်းမြို့ဖြစ်တဲ့ကျင်းတောင်မှာအင်္ဂါနေ့ကစတင်တဲ့အနောက်ပစိဖိတ်ရေကြောင်းဆိုင်ရာညီလာခံမှာအဖွဲ့ဝင်22နိုင်ငံစလုံးကသဘောတူခဲ့ကြတာပါ။ဥပဒေကြောင်းအရဆုနောက်မှုမရှိတဲ့သဘောတူညီချက်ထက်မှာစစ်သည်မော်ဒဇင်းနဲ့ဒဇင်းရင်ဆိုင်တွေ့ကြတဲ့အခါလိုက်နာရမယ့်စည်းကမ်းတွေကိုချမှတ်ထားပါတယ်။ဒါ့အပြင်ဒေသတွင်းရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးချဲ့ထွင်မှုရည်ရွယ်တဲ့လှုပ်ဆောင်ချက်တွေလည်းပါဝင်ပါတယ်။အာရှပစိဖိတ်နိုင်ငံတွေအကြားတင်းမာမှုတွေရောကြစေဖို့ဒီသဘောတူညီချက်ကအထောက်အကူဖြစ်စေမယ်လို့မျှော်လင့်ကြောင်းတရုတ်ကြီးတက်မှုဝူရှိုင်းလီကပြောပါတယ်။ပူးပေါင်းဆောင်ရွက်ရေးကိုအာရုံစိုက်ဆွေးနွေးခဲ့ကြပြီမယ်လေ။တရုတ်နဲ့အိန္ဒိယနိုင်ငံတွေအကြားစီရေးထိတွေ့မှုကြောင့်နှစ်ရက်ကြာညီလာခံဟာခက်ခဲရှုပ်ထွေးခဲ့ရပါတယ်။